မြန်မာစစ်တပ်ကအသုံးပြုနေတဲ့လေရင်စီကိုပိတ်ဆို့အရေးယူဖို့ဒီတိုင်းပါလီမန်အမတ်တွေကတောင်းဆိုလိုက်ကြပါတယ်။နိုင်ငံရေးပါတီ၉ပါတီနဲ့ပုတ်ပိကအမတ်စုစုပေါင်း55ယောက်ကအစိုးရကိုအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အာဏာသိမ်းပြီးခရဲကမြန်မာစစ်တပ်ဟာအရက်သားတွေကိုလေရင်နဲ့ဘုံကျဲတိုက်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အရက်သားအများပြားတိဆုံတန်းရခဲ့ကြပြီးနေရက်စွန့်ခွာထွက်ပြေးခဲ့ကြရတယ်လို့ဘာမားကင်ပိန်း UK ဖွဲ့ကပြောပါတယ်။ဒါကြောင့်လူသားချင်းစာနာထောက်ထားမှုအကျတဲ့ကြုံကြရတာပါ။ဒီအတွက်လေရင်နဲ့ရဟတ်ရင်တွေအသုံးပြုရတဲ့လောင်စာစီအပေါ်ပိတ်ဆို့အရေးယူဖို့ဗမာကင်ပိန်းအဖွဲ့ကစောစီရုံးခဲ့ပါတယ်။လူနည်းစုတိုင်းသားပြည်နယ်တွေမှာအရက်သားတွေကိုရောပြွန်းပုံကျဲခြင်းအဖြစ်မြမစစ်တပ်ဟာလူသားမျိုးနွယ်အပေါ်စော်ကားတဲ့ရာဇဝတ်မှုကျူးလွန်နေပါတယ်။လေရင်သုံးလောင်စာစီကိုပိတ်ဆို့အရေးယူတာကြောင့်လေရင်တွေကိုအသုံးပြုလို့မရတော့ပဲပုံကျဲတာလည်းရက်သွားပါလိမ့်မယ်လို့အစိုးတင်သွင်းသူပါလီမန်အမတ်ရူရှာနာရာအလီကဆိုပါတယ်ဒီဆိုမှမြန်မာနိုင်ငံစစ်တပ်ကိုနိုင်ငံတကာရာဇဝတ်မှုခုံရုံးတင်မို့နဲ့အပြည်ပြည်ဆိုင်ရာတရားရုံးရောက်ရိုဟင်ဂျာတွေပေါ်လူမျိုးသုံးသတ်ဖြတ်မှုဆွဲဆိုချက်မှာပြည်ထောင်နိုင်ငံကပါဝင်ဆောင်ရွက်ဖို့လဲတောင်းဆိုထားပါတယ်နောက်စားစီတင်ဖို့ရမှာပါဝင်နေကြတဲ့သင်္ဘောကုမ္ပဏီအမောက်ကကုမ္ပဏီဝန်ဆောင်မှုကုမ္ပဏီတွေအပါအဝင်မြန်မာစစ်တပ်ကိုရောင်းချပေးနေတဲ့မြန်မာနဲ့ဗြိတိရှကုမ္ပဏီတွေကိုပိတ်ဆို့ရေးယူဖို့လိုအပ်နေပါပြီလို့ဘာမားကင်ပိန်း UK ရဲ့ဆော်အော်စီယိုရေမူကယ်ရင်ဗော်တတ်ဆန်ကပြောပါတယ်